ရခိုင်နဲ့ချင်းပြည်နယ်တွေမှာလက်နက်ကင်ပဋိပက္ခတွေအဆုံးသတ်ရေးမချသေးခင်တုန်းကတောက်ဆူလှူရှာခဲ့မှုနဲ့ထောင်နဲ့နဲ့နှစ်ကြခံနေရတဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်နှုတ်ကိုဒီကနေ့ပဲမင်္ဂလိမြို့တရားရုံးကနောက်ထပ်ထောင်နဲ့တနစ်စီချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ကန်ပါရခိုင်နဲ့ချင်းပြည်နယ်တွေမှာစစ်ပွဲတွေအဆုံးသတ်ဖို့မင်္ဂလိမြို့မှာတောက်ဆူလှူရှာခဲ့ကြတဲ့ဗမာနိုင်ငံရုပ်ဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ဝင်ကိုစိုးလနိုင်တဲ့ကိုကျော်တရားရေးချစ်သူကိုအောင်မြင်သာဆန်မြို့နယ်တရားရုံးကနောက်ထပ်ထောင်နဲ့တနစ်စီချမှတ်လိုက်တာဖြစ်ပါတယ်သူနှစ်ယောက်ကတော့နိုင်ငံတော်ကြီးညိုပြည့်စုံမှုနဲ့ဆင်ကျဲချလိုက်တာဖြစ်တယ်လို့လည်းအောင်မြင်သာဆန်မြို့နယ်တရားသူကြီးဦးလာမျိုးဝင်ကသတင်းတော်တွေကိုပြောပါရစေ။တ
ရားဆွဲဆိုတဲ့အကြောင်းအရာတော့စစ်တပ်ကတက်လို့နဲ့ပတ်သက်ပြီးတော့စာရေးကတ်တည်ပြီးဆိုပြီးတော့စစ်တပ်ရဲ့နဲ့ပတ်သက်ပြီးတော့တရားဆွဲဆိုတဲ့အဖြစ်ဒီတရားဆွဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွဆွဲခံရတဲ့ဒီတူလာနံကိုဖလားကိုရွေးပြန်နိုင်ပြီးစိုးဒီဟာရေးကြိုးလို့ပုံမှာဗတ်တတိပုံမှာ905စာကြည့်ရထောင်နဲ့တည်းအားငါခါဘူးရထောင်နဲ့တည်းပြည်တံတွေကိုတော့တပေါင်းနဲ့ကြက်ခံလို့စီနဲ့ချမှတ်ဖြစ်တာဖြစ်ပါတယ်
ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကဖွဲ့ချုပ်ဘူးဥဆောင်ဖွဲ့ရဲ့ဒီလိုတွေ့ရမှုကိုထူးခန့်တော်ကတော့ဖမ်းဆီးရယူမှုတွေရှိနေပေမဲ့သူတို့လှုပ်ရှားမှုတွေရပ်သွားမှာမဟုတ်ဘူးလို့ပြောပါတယ
်ဒီကောင်းဖြတ်ချက်ကဒီတိရညညရေးရပို့ပြီးတော့အရေးကြီးရလို့ကျွန်တော်တို့ကသတ်မှတ်တယ်အဲ့တော့ကျွန်တော်တို့ဖမ်းဆီးခံကျောင်းသားများလွတ်မြောက်ရေးဟာဒါဒီမိုကရေစီမီးမကျတဲ့အတွက်ကျွန်တော်တို့အနေနဲ့ဒါကိုအရင်အတန်ပြစ်ထားပါမယ်ဒါပေမဲ့ကျွန်တော်တို့အဓိကအားဖြင့်လုံဆောင်ပါမှာကတော့ဆွေးနွေးညီညွတ်လှုပ်ရှားမှုကိုပဲဆက်လက်လုံဆောင်ပါမယ်ဗျ
ဒီကနေ့ထောင်နဲ့တနစ်စီအပြစ်ပေးခံခဲ့ရတဲ့ကျောင်းသားတမကအဖွဲ့ဝင်လူငယ်နှုတ်ကနိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်တွေနဲ့ပဲမဟာအောင်မြင်မြို့နယ်တရားရုံးနဲ့ချိုင်းတာဇန်မြို့နယ်တရားရုံးတို့မှာလည်းအမှုရင်ဆိုင်နေရတာပါအလားတူလှုပ်ရှားမှုတွေကြောင့်ပကုတ်ကူမြို့ကကျောင်းသားတမကအဖွဲ့ဝင်နှုတ်ကလည်းအမှုရင်ဆိုင်နေရတယ်လို့ရခိုင်ပြည်နယ်ကကျောင်းသားတမကအဖွဲ့ဝင်၃ကလည်းငင်းငင်းသာစုဝေးခွင့်နဲ့စီတန်းလဲလဲခွင့်ဆိုင်ရာဥပဒေပုံမှန်တွေနဲ့အမှုရင်ဆိုင်နေရပါတယ်နောက်ထပ်ကျောင်းသားတမကအဖွဲ့ဝင်၃ကတော့ဖန်စီကံရမှာစိုးရင်ပြီးတင်းရှောင်နေကြပါတယ်ကျွန်တော်ထောင်ကံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ